ရန်ကုန်မြို့တော်စီပင်သားရေးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ဒီကနေ့ကစပြီးတလားတူတီတရားဝင်မဲဆွဲစီရင်ဝင်ရတာမို့စတင်မဲဆွဲနေကြပါပြီ။ဒီရွေးကောက်ပွဲအပေါ်ပြည်သူအများရဲ့စိတ်ဝင်စားမှုကဘယ်လိုရှိပါသလဲ။လိလာဆောင်ကြည့်သူတွေကရောဘာတွေထောက်ပြပြောဆိုနေကြသလဲဆိုတာကိုကိုကောင်းဆန်ဟင်းကအပြည့်အစုံပြောပြပေးပါမယ်ရှင်
။ဒီကနေ့ကစပြီးမက်လ30ရက်နေ့အထိတလားကြာမဲဆွဲစီရင်ခွင့်ပေးထားတဲ့ရန်ကုန်မြို့တော်စီပင်သားရေးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေတဲကလိုင်းတရာမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ဥလိုက်မင်းကတော့စတင်မဲဆွေနေပြီလို့အခုလို့ပြောပါတယ
်ကျွန်တော်တို့ဒေါ်တို့ဒေါ်စင်းနဲ့ပြည်သူတွေနဲ့ကျွန်တော်တို့ရဲ့ပန်ဖလက်ကိုပေးတယ်ပန်ဖလက်လေးတွေဝင်တယ်ကျွန်တော်တို့ရဲ့ဖွဲ့စည်းနဲ့ကျွန်တော်ဝင်ပြိုင်တဲ့နေရာလေးတွေပြောပြတယ်သူတို့အနေနဲ့ကလည်းဒါလက်ရှိဟိုလက်ခံတဲ့အနေထားမှာလည်းရှိတယ်ပေါ့နော်
မက်လာ30ရက်နေ့ကြာရင်ရေကုန်တိုင်းအတွင်မျိုးနယ်33မျိုးနယ်မှာကျင်းပမယ်ရွေးကောက်ပွဲတွေမှာရေကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမျိုးနယ်အသီးသီးကစီမံသားရေးကော်မတီတွေအတွက်တမျိုးနယ်ကို3ဦးနှုံးနဲ့စုစုပေါင်း9ဦးကိုတက်ဆိုင်ရာရေကုန်မြို့တော်သူမျိုးတော်သားတွေကမဲပေးရွေးချယ်ကြရမှာဖြစ်ပါတယ်။လိုင်းတရာမျိုးနယ်ကပြည်သူတဦးဖြစ်တဲ့ဦးတန်းထီအောင်ကတော့အခုရေကုန်စီမံရွေးကောက်ပွဲကနေအပြောင်းလဲဖြစ်လာဖို့တိတ်မျောလင့်တယ်လို့အများစုဝင်စားမှုလည်းတိတ်မရှိဘူးလို့ပြောပါတယ်
။ဘာမလို့လဲလဲဘာလို့လဲလူလည်းမလုံးနိုင်ဘူး။သူလည်းကွန်ထရိုးဘလောက်ကောင်းကောင်းမပေးနိုင်ဘူး။ဒီလူကယုံကြည်မှုပြည့်မဲ့ပေါ့နော်
။လေးလာစောင့်ကြည့်သူတွေကတော့ပြည်သူလူထုအနေနဲ့နေတဲ့လူကသွားလာနေထိုင်လောက်ကင်ရတဲ့အခြေအနေတွေနဲ့တိုက်ရိုက်သက်ဆိုင်နေတဲ့စီမံဌာနကိုစိတ်ကြိုက်ရွေးချယ်ပြီးမျိုးနေပြည်သူတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးနိုင်တဲ့ကိုယ်စားလှယ်လောင်းတွေထပ်ပေါ်လာနိုင်ဖို့ပြည်သူတွေကိုယ်တိုင်ပါဝင်မဲပေးတဲ့လို့ထောက်ပြပြောဆိုကြပါလေဒီမိုကရေစီဖွံ့ဖြိုးတိုးတက်လှုပ်ရှားဆောင်ရွက်မှုကော်မတီဝင်တယောက်ဖြစ်တဲ့မတ်တင်စာဆွန့်လိုက်ကအခုလိုတိုက်တွန်းပါတယ
်ဒီကော်မတီဝင်တွေရဲ့ဆုံးဖြတ်ချက်တွေနေ့စဉ်အညာသူ့ရဲ့ဆောင်ရွက်ချက်တွေကသွားတော့ကိုဒါတိုက်ရိုက်ကြည့်ရောက်တဲ့နေ့စဉ်အညာကောင်ခံစားနေရတာဖြစ်တယ်ကောင်အင်ရှိမှာဒီအမိုက်ကြီးဒီကြီးကြီးရောဒီကြီးကြီးကမကောင်းတဲ့ကိစ္စတွေ၊ယူစိတ်စာတွေဒါတွေကကျွန်တော်နဲ့ဆိုင်နေနေတဲ့ဘဝမှာတော့ဒီသူတို့ကကျွန်တော်မဲပေးလိုက်တာဒီဒီမိုကရေစီကျွန်တော်ကိုယ်တိုင်ကလည်းဒီမိုကရေစီအရာဒီဒီတယောက်ရဲ့တာဝန်ဝတ္တရားကိုကျွန်တော်ချေပြလိုက်ခြင်းဖြစ်တယ်။ဒီလူတယောက်ရဲ့ဒီတာဝန်ဝတ္တရားအရာကိုနေ့စဉ်ဆက်ရောက်မှုရှိနေတဲ့အရာကိုကိုကဝီဆုံးဖြတ်လိုက်ခြင်းဖြစ်တယ်။ဒီတော့ကြောင့်မလို့ဒီကတော့ကျွန်တော်နေ့စဉ်အကြက်တင်နေဆိုင်တယ်။ကျွန်တော်နေ့စဉ်အကြက်နေထွက်နေတဲ့ပတ်စံတွေကိုကောင်းဆုံးစီမံခန့်ခွဲမှုကိုကျွန်တော်ကဆက်ရောက်မှုရှိလာအောင်တကယ်လို့ဆက်ရောက်တဲ့စီမံခန့်ခွဲမှုတွေဖြစ်လာအောင်မဲပေးပါတာဒါဆိုရင်
ဒီကောက်ခံရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးချန်ရှိတဲ့တက်တန်း2နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေသစ်အရထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးတက်ကတူကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလွှတ်ဝဲမဲ့ပေးရွေးချယ်ကြရမှာဖြစ်ပါတယ်လာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ်စီမံကော်မတီအသစ်တွေအနေနဲ့နောက်နှစ်နှစ်တာကာလအတွင်းရခုံမျိုးကြီးပြောင်းလဲသွားအောင်လူထုအတွက်စီရင်ဖြစ်လာအောင်ဘလောက်စွမ်းဆောင်နိုင်ကြပါမလဲရခုံသူရခုံသားတွေအားလုံးကစောင့်ကြည့်အကဲဖြတ်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ